ီးခဲ့တဲ့2019ခုနှစ်ကစစ်တွေတန်လွဲမြောက်ဦးကြောက်ဖြူစားရဲမြို့နယ်တွေကိုလာရောက်လည်ပတ်တဲ့ကဘာလိုက်ခီးသွွားဧည့်သည်6,400ကျော်ရှိခဲ့ပါတယ်အခုနှစ်မှာတော့ပြီးခဲ့တဲ့ဇန်နဝါရီလကနေစက်တင်ဘာလအထိလာရောက်လည်ပတ်တဲ့ခီးသွွားဧည့်သည်ဟာ3,400ကျော်သာရှိပါတယ်ပြီးခဲ့တဲ့2019ခုနှစ်ကဆိုရင်ဇန်နဝါရီလကနေစက်တင်ဘာလအထိလာရောက်လည်ပတ်တဲ့ခီးသွွားဧည့်သည်အရေအတွက်ဟာ4,400ကျော်လောက်ရှိခဲ့တဲ့အတွက်အခုနှစ်အတွင်းလာရောက်လည်ပတ်တဲ့နှုန်းဟာတိတိတတ်တာရောကြသွားတာဖြစ်ပါတယ်မောင်နှောဒေသမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေကြောင့်ရခိုင်ဒေသကိုကဘာလေးခီးသွွားဧည့်သည်တွေဝင်ရောက်မှုရုံးနေသွားတာဖြစ်တယ်လို့ဟိုတယ်နဲ့ခီးသွွားညွှန်ကြားမှုဦးစီးဌာနရခိုင်ပြည်နယ်ညွှန်ကြားရေးမှူးဦးရဲအောင်မိုးက RFA ကိုပြောပါတယ
်2016 2019 2018ပေါ့လေဒီနိုင်ငံကခီးသွွားဧည့်သည်ဝင်ရောက်မှုက16နဲ့ဆက်ပြီး19နဲ့လည်းကြာတယ်အခု19နဲ့ဆက်ပြီး18ကနေလည်းကြာတာပေါ့လေဧည့်သည်ဝင်ရောက်မှုကြာသွားတယ်ဒါကလည်းဒီနေ့ဆက်မှဖြစ်တဲ့ပြည်ပခါပြည်နယ်တစ်ခုလုံးကိုသွားပြီးတော့တယောက်မှုဖြစ်စေတယ်ခီးသည်ရောက်ရှိမှုကနပလီမှာလည်းခီးသွွားဧည့်သည်ရောက်ရှိမှုကကြာသွားတယ်ခီးသွွားဧည့်သည်ရောက်ရှိမှုကျဆင်းရခြင်းအဓိကအရင်းမြစ်ကတော့လေကိုလိုနေဆက်မှာဖြစ်သွားတဲ့ပြိပခအခြေအနေ၆ပဲလို့ဒါပြောလို့ရပါတယ
်။ကဘာလေးခီးသွွားတွေလာရလေပဲလေးရှိတဲ့မြောက်ဦးတန်တွဲမျိုးတွေဟာအကြမ်းဖက်မှုဖြစ်ပွားတဲ့နေရာနဲ့အလှန်ဝေးပြီးလုံခြုံစိတ်ချမှုရှိတာကိုခီးသွွားတွေသိရှိနိုင်မှုကြိုးပမ်းတာတွေလှုပ်ဆောင်နေတယ်လို့လည်းညွှန်ကြားရေးမှူးဦးရဲအောင်မိုးကပြောပါတယ်။ရခိုင်ပြည်နယ်ကကဘာလေးခီးသွွားဧည့်သည်လာရလေပဲမှုနှုန်းဟာပြီးခဲ့တဲ့2016ခုနှစ်ကနေတဖြည်းဖြည်းကျဆင်းလာတာဖြစ်တယ်လို့သိရပါတယ်။အခုလက်ရှိအချိန်မှာကဘာလိုက်ခီးသွွားတွေလာရလည်ပတ်မှုတည်တည်တတ်တာရုံးနေတာကြောင့်ဒေသခံအဲလန်ညွန့်ရဲ့အနေနဲ့လည်းအလုတ်လက်မဲ့တွေဖြစ်နေကြရတယ်လို့မြောက်ဦးမြို့မှာနေထိုင်တဲ့အဲလန်ညွန့်တို့ဖြစ်တဲ့ကိုထွန်းနေဝင်ကပြောပါတယ
်ကဘာလိုက်ခီးသွွားတွေမြောက်ဦးတူတူလေးကိုနဲပါတယ်ခင်ဗျအဲလန်ညွန့်ပါဝင်မြောက်ဦးမှာရှိတဲ့ဟိုတယ်တွေနောက်ပြီးကားလုပ်ငန်းနဲ့ပတ်သက်ပြီးတော့တူတူလေးအခြေရိုက်တာတွေရှိတယ်နောက်ပြီးဥမာလေးမျိုးခီးစဉ်ဆိုရင်လည်းကျွန်တော်တို့ဘာမှမရှိတော့ဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီဒီတိုင်းဆိုရင်ကျွန်တော်တို့ဒီတဲလန်းညွန်တွေကိုကားတွေကိုအခြားအခြားဟိုတွေတွေကိုစသည်ဖြင့်ဒီအခုကျွန်တော်တို့နှစ်တိုင်းဆိုရင်ဒီအရှိမတော်တော်လေးအလုံးများတယ်ဒီနှစ်တော့ဘာမှမရှိတဲ့အတွက်ကျွန်တော်တို့ကတော်တော်လေးအခက်အခဲရှိပါတယ်ခင်ဗျာ
မောင်တော်ဒေသမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုဖြစ်စဉ်တွေကြောင့်ကဘာလေးခီးသွွားတချို့ဟာမြောက်ဦးကိုလာရောက်ဖို့စီရင်ပေးထားပြီးမှပြန်ဖြတ်သွားတာမျိုးတွေရှိသလိုတချို့တန်ရုံတွေကလည်းသူတို့နိုင်ငံသားတွေအတွက်အလဲဘက်မတော်ရောက်တဲ့နေရာအဖြစ်ပြောဆိုမှုတွေရှိတာကြောင့်လာရောက်လက်ပတ်မှုနှုန်းဟာရောက်ကြသွားတာဖြစ်တယ်လို့လည်းပြောကြပါရစေခင်ဗျာ